ပလောဝမြို့နယ်ခမောင်းဝကျေးရွာမှာရှိတဲ့တပ်မ89လက်အောက်ခံတပ်အထိဒေသခံတွေဟာမီးစာကျေးရွာကနေဆန်နဲ့စားနပ်ရိက္ခာတွေကိုတွားရောက်တဲပေးရတာဖြစ်ပါတယ်။ခမောင်းဝကျေးရွာဟာပလောဝမြို့ရဲ့မြောက်ဖက်မိုင်30ဝန်းကျင်ဝေးပြီးတပ်မတော်စစ်ဗျူဟာဂုံးရှိတဲ့နေရာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ19ရက်နေ့ကစပြီးတပ်မတော်ကမီးစာကျေးရွာကအမျိုးသားတွေကိုလာရောက်ခေါ်ယူနေတာလို့ဒေသခံတွေကပြောပါတယ်။အောက်တိုဘာ19ရက်နေ့ကအယောက်20 20ရက်နေ့က18ယောက်21ရက်နေ့က28ယောက်နဲ့ဒီနေ့23ရက်နေ့မှာအယောက်30ကျော်ခေါ်ယူနေတယ်လို့သိရပါဗျ။အာရမသဘောမျိုးခေါ်ယူတာမဟုတ်ပေမဲ့တချို့တွေကချေချေနက်နက်သွားရောက်ကြတာဖြစ်ပြီးတချို့ကတော့မသွားချင်ပဲသွားကြရတာလို့မိစာကျေးရွာအုပ်ချုပ်ရေးမှူးဦးမိုးပိုင်းကပြောပါဗျ။
တချို့တွေကရှင်းနေတယ်တချို့တွေကမရှင်းနေတာတော့ရှိတာပေါ့ရှိတာပေါ့တချို့တွေကမသွားဘူးတချို့တွေကသွားတယ်အဲ့ဒါမျိုးကကျွန်တော်ကဆုတ်ထွက်နေတာတော့ရှိတာပေါ့ကျွန်တော်ကကျွန်တော်ကတချို့တချို့တွေပို့နေတာဒီအခက်အခဲတော့မရှိဘူးနောက်တနေ့ရှိလို့ရှိရင်နောက်တနေ့ပို့တယ်ဒီလိုပဲအဆင်မပြေပေါ့လေဒီလိုပို့ပေးနေရတယ်
စန်အိတ်ကိုလူနှစ်ယောက်နှုံထမ်းရတာဖြစ်ပြီးတယောက်ကိုနေထွက်ခ4000ကျပ်ပေးတယ်လို့သိရပါဗျ။မီးစာကျေးရွာကနေခမောင်းဝကျေးရွာအထိသွားရတဲ့ခရီးဟာခြေချင်းသွားရောက်ရတာဖြစ်ပြီးတစ်နေ့လုံးသွားရတဲ့ခရီးဖြစ်ပါတယ်။ပလောဝမြို့ဟာမအေးချမ်းတဲ့နေရာဖြစ်တာကြောင့်ဒေသခံတွေရဲ့လုံခြုံရေးစိုးရိမ်ရပြီးတပ်ကအခုလိုပေါ်တာခေါ်ယူတာဟာပြည်သူကိုဝင်တော့ဝင်ဖို့ဖြစ်စေတယ်လို့ချင်းလူအခွင့်အရေးအဖွဲ့ကစလိုင်းတေးရွာကပြောပါတယ်။
အဲ့ဒီဒီကတကယ်စစ်စစ်မဲ့နေရာပေါ့နော်စစ်ဖြစ်တဲ့နေရာဆိုတော့တို့လုံချုံရေးတဲ့အဲဆိုင်ဆိုရင်းတဲ့ရှိရပေါ့နော်ချုံရေးလည်းပြီးပြီပေါ့နော်တို့အဲ့လိုသားဆန်းတဲ့ဆိုတော့တို့အဲ့လိုမဖြစ်တင်ဘူးပေါ့နော်ပြီးတော့အခုရှင်ဆိုပလေးဝမြို့နယ်ကတောင်တူဒီကအခုတို့စပါးရိတ်တင်းတဲ့ရှင်ဆိုအလုပ်တင်ရတဲ့အချိန်မှာအဲ့လိုမျိုးလုတ်ပေးတာဒီတက်အရီဝန်ထုတ်ဝန်ပို့ဖြစ်တဲ့ဘောတက်ရောက်တယ်ပေါ့ဘောနော်အဲ့လိုကျွန်တော်ပြောချင်တယ
်ဒီလိုပေါ်တာဆွဲတာဟာနှစ်စင်မိုးရသည်တိုင်းနဲ့ပွင့်လင်းရသည်အစတွေမှာခေါ်ယူလေးရှိပြီးမိုးရသည်မှာတော့ရေလန်းပေါ်လာတဲ့အတွက်ဆက်လီတွေနဲ့ပို့ပေးရတယ်လို့ပြောပါတယ်တက်မတော်အနေနဲ့1992ခုနှစ်ထဲကအတင်းအဓမ္မဆေးခိုင်းတာတွေမလုပ်ဖို့ညွှန်ကြားထားပြီးဖြစ်ကြောင်းနဲ့အခုမိစားကျေးရွာမှာခိုင်းစေရာနဲ့ပတ်သက်ပြီးမေးမြန်းကြည့်တာမှာအခချင်းငွေပေးပြီးစီယုံဆေးခိုင်းတာလို့သိရကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ်စစ်စင်ရေးနဲ့ပတ်သက်ပြီးနေစားသဘောမျိုးလုပ်ခွင့်ရှိပြီးတော့ဆန္ဒမရှိရင်ငင်းပယ်ခွင့်ရှိတယ်လို့ဗိုလ်မှူးချုပ်စောမင်းထွန်းကပြောပါတယ
်စီယုံဆောင်ရွက်တာတော့အခချင်းငွေပေးပြီးဆောင်ရွက်တာလို့နဲ့ပတ်သက်တော့နေစားသဘောမျိုးကတော့စစ်စင်ရေးနဲ့ပတ်သက်လာလို့ရှိရင်စစ်စင်ရေးမှာတလို့နေစားဝန်ထမ်းတပုံမျိုးကတော့လောက်ခွင့်ရှိတာဒါလည်းဟိုသူတို့ဆန္ဒပါမှာပါဆန္ဒမပါဘူးဆိုရင်မပါဘူးဆိုတဲ့အကြောင်းကြီးဝင်ရှိတယ
်ပလောဝမြို့အတွင်းတက်မတော်နဲ့အေးတိုက်ပွဲတွေအကြားဒေသခံ15ယောက်ဟာလည်းပြီးခဲ့တဲ့နှစ်တွေတည်းကတဖြည်းဖြည်းပျောက်ဆုံးနေတယ်လို့ဒေသခံတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောပါတယ်ပျောက်ဆုံးနေတဲ့15ယောက်ထဲပါဝင်တဲ့တာယာကုန်းကျေးရွာကလင်မယား2ယောက်ဟာပြီးခဲ့တဲ့3ရက်လောက်ထဲကကျေးရွာကိုပြန်လည်ရောက်ရှိလာပါတယ်သူတို့ကိုရခိုင်တက်တော်အေအေကဖမ်းဆီးသွားတာဖြစ်ပြီးအလုတ်ခိုင်းစေတာမျိုးမရှိဘဲပြန်လွှတ်ပေးခဲ့တယ်လို့သိရကြောင်းမိစာကျေးရွာအုပ်ချုပ်ရေးမှူးကပြောပါရယ်ပြီးခဲ့တဲ့ဩဂုတ်လကတက်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတိုက်ပွဲတွေကြောင့်ပလောဝမြို့နယ်အတွင်းနေရက်စွန့်ခွာထွက်ပြေးနေရတဲ့ဆေးဘေးဒုက္ခသည်4000ကျော်ရှိရဲလို့သိရပါရယ်ရှင်ကျမဝေယမိုးမြင့်ပါ